2019နှစ်သစ်9နှစ်ဖြစ်တဲ့ဒီကနေ့မှာပဲရှစ်ခိုင်ပြည်နယ်မြောက်ဦးမြို့အနီးကာလမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့အစိုးရတာဝန်ရှိသူတွေလိုက်ပါလာတဲ့ရင်းနှံထိခိုက်မှုရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်။လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအခုနောက်ဆုံးဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာပြည်နယ်အစိုးရကားယာဉ်တန်းဖြတ်တန်းသွားစဉ်ပောက်ကွဲမှုနဲ့ကြုံခဲ့တာဖြစ်ကြောင်းမြောက်ဦးမြို့နယ်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်က VOA ကိုခုလိုပြောပါရယ
်။ဝန်ကြီးချုပ်ရင်းနှန်းလားဆိုတော့ကျွန်တော်လည်းအတိအကျမသိဘူး။အရာရှိရင်းနှန်းလို့ပြောတယ်။အဲ့ဒီအရာရှိရင်းနှန်းအချက်မှာပေါ့အလွန်မှာကျွန်တော်တို့မြောက်ဦးမြို့နယ်တောင်ပိုင်းနန်းကျနယ်လောင်းကျက်အကြားမှာပေါ့နော်။အဲမိုင်းပေါက်တယ်လို့ပြောတယ်။ဒါနဲ့ထိခိုက်ကတော့မရှိဘူး။မနေ့ကလည်းပဲလမ်းကြောင်းချက်မှာလုံဆွင်းတွေရှိနေတယ်လို့ပြောပါအဲဘယ်လိုဖြစ်တော့လဲဆိုတာတော့မပြောရဘူးပေါ့လေ
ဘုံခွဲတဲ့ဖွဲ့ကိုမသိရသေးပေမဲ့လုံချုံရေးတပ်ဖွဲ့တွေစင်ကြထားတဲ့ကြားကပောက်ကွဲခဲ့တယ်လို့ဦးထွန်းသာစိန်ကပြောပါတယ်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်အခုနောက်ဆုံးဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့ဘသူလက်ချက်ဆိုတာတိတိကျကျတော့မသိရသေးပါဘူးပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးကျော်လွင်ကတော့ပောက်ကွဲမှုကြောင့်အစိုးရရင်တန်းကားစီထိခိုက်သွားတယ်လို့ဆိုပါတယ်
ကျွန်တော်လေးအဲ့ဒီသတင်းကိုလှမ်းပြီးချိတ်ချိတ်ချိတ်နေတယ်အဲ့ဒါကတော့တိကျတယ်လို့ပြောတယ်ဒါမဲ့ဟိုဝန်ကြီးချုပ်ကတော့ဘာမှဖြစ်ဘူးနောက်ကခရဲအောက်ဆုံးမှုကကထိသွားတယ်ဆိုပြီးကြိုးကြဆူကြတယ
်ဒီဘုံခွဲတိုက်ခတ်မှုဖြစ်စဉ်မှာရခိုင်ပြည်နယ်ဝန်ကြီးချုပ်ပါမပါကိုတော့တိကျအတည်ပြုချက်မရသေးဘူးလို့အချိန်လေးကိုသိရှိဖို့အတွက်ပြည်နယ်စိုးရသတင်းထုတ်ပြန်ရေးဖွဲ့ပြည်နယ်စိုးရဝန်ကြီးတွေပြင်နေဆိုင်ရေးရနဲ့လုံခြုံရေးဝန်ကြီးကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးဒီဇင်ဘာ16ရက်နေ့ကရတိတောင်မြို့နယ်ကြောက်တန်းနဲ့ထီးဆွဲကျေးရွာနီးတပ်မတော်ပိုင်းကားတစ်စီးကိုရခိုင်တပ်မတော်ဘက်ကဘုံခွဲတိုက်ခတ်ခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်တပ်မတော်ရဲ့ဒီဇင်ဘာ9ရက်နေ့ထုတ်ပြန်ချက်ထဲမှာတော့စီရေးပဋိပက္ခဖြစ်ပွားရာဒေသတွင်မိုင်းပောက်ကွယ်မှုဖြစ်စဉ်3ကြိမ်ဖြစ်ပွားခဲ့တယ်လို့ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်တွင်းမှာနိုဝင်ဘာလကမိုင်းကစပြီးမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေဆက်ဆက်ဖြစ်ပွားနေကြလို့တိုက်ပွဲဖြစ်ပွားရာကြောက်တော်ဗူဒီတောင်ရတိတောင်ဘုံလူကျွန်းမြို့နယ်တွေဘက်မှာစစ်ဘေးရှောင်2000ကျော်တိုးပွားနေတယ်လို့စစ်ရှောင်တွေအတွက်ရိတ်ခါအကူအညီပေးရေးမှာအခက်တွေ့နေတယ်လို့လည်းအကူအညီပေးရေးဖွဲ့တွေကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကရခိုင်တပ်မတော် AA တမ်းမလောင်တပ်ဖွဲ့ TNL ကိုကတပ်ဖွဲ့ MNDAA တို့ကငင်းချိုင်းရေးလွတ်ငန်းစဉ်အတွက်စစ်ရေးနီလန်းရပ်ဆိုင်ပြီးနိုင်ငံရေးနီလန်းရဖြေရှားသွားမယ်လို့ထုတ်ပြန်ချက်တစ်ခုထွက်ရှိခဲ့ပြီးအစိုးရငင်းချိုင်းရေးကော်မရှင်ကလည်းဒီထုတ်ပြန်ချက်ပေါ်ကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တစ်ဖက်မှာလည်းမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့အကြားတိုက်ပွဲတွေအဆုံးမသတ်နိုင်သေးတယ်လို့တိုက်ပွဲကြောင့်ဒေသခံရွာသားတွေစစ်ဘေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ